အမေရိကန်မှာပိုရှန်နေတဲ့ကိုဗစ်ရောဂါကာကွယ်ဆေးတန့်ရှစ်ဆယ်ကိုဇွန်လကုန်နောက်ဆုံးထားလှူဒါန်းမဲ့အစီအစဉ်ကိုသမ္မတဂျိုးဘိုင်ဒန်ဆွေးနွေးကကြေညာလိုက်ပါတယ်။ပထမဆုံးအဖြစ်ဆေး25သန်းကိုလိုအပ်နေတဲ့ဒေသတွေကိုဦးစားပေးလှူဒါန်းသွားမှာဖြစ်တဲ့အကြောင်းလဲကြာသပတ်နေ့အင်ဗျူရောထုတ်ပြန်ချက်မှာပြောဆိုလိုက်တာပါ။American Amusement Lounge ရဲ့ Champion ကတော့နှောင်ကျိုးမပါတဲ့အစီအစဉ်ဖြစ်နေပြောဆိုခဲ့ပါတယ်
။ We're not seeking to extract concessions. We're not extorting. We're not imposing conditions the way that other countries who are providing doses are doing. We are doing
none of those things. These are doses that are being given, donated, free, clear to these countries. These are doses that are being given for the sole purpose of improving the public health system. These are doses that are being given for the sole purpose of အမေတန်တန်ရှင်းရှင်းလှူဒါန်းသွားမှာဖြစ်ပါတယ်လို့အမေရိကန်အမျိုးသားလုံခြုံရေးအချမ်းပေးဂျက်ဆိုလိုဗန်ကကြာသပတေးနေ့မှာပြောဆိုလိုက်တာပါဒီထဲက19သန်းကိုတော့ကမ္ဘာပေါ်ကဝင်ငွေအလဲအလတ်နဲ့ဝင်ငွေနှဲပါတဲ့နိုင်ငံတွေနဲ့ဒေသတွေမှာကာကွယ်ဆေးရနိုင်မှုရည်ရွယ်ထားတဲ့ကုလသမဂ္ဂရဲ့ COVAX စီစဉ်ကားတစ်ဆင့်ပေးရမှာဖြစ်ပါတယ်6သန်းကိုတော့ဒေသတွေနဲ့မိဖက်နိုင်ငံတွေကိုဦးစားပေးဖြစ်နေပေးရမှာပါဒီထဲမှာတော့ကနေဒါဟေတီကော့ဆိုဗိုမက္ကဆီကိုတောင်ကိုရီးယားယူကရိန်းနောက်ပကန်နဲ့ဂါဇာဒေသ၊အီဂျစ်၊ဂျော်ဂျီယာ၊အီရတ်၊ဂျော်ဒန်၊ယမန်နိုင်ငံတွေအပြင်ကွင်းစင်အလွတ်လုံနေကြတဲ့ကုလသမဂ္ဂဝန်ထမ်းတွေလည်းပါဝင်မှာဖြစ်ပါတယ်။ COVAX စီစဉ်ကနေပေးရမယ့်ဆေး19သန်းနဲ့6သန်းကိုတော့အမေရိကတိုက်အလဲပိုင်းနဲ့တောင်ပိုင်းနိုင်ငံတွေကိုပေးရဖို့စီစဉ်ထားပြီး9သန်းလောက်ကိုတော့အာရှတိုက်နိုင်ငံတွေကိုပေးရမှာဖြစ်ပါတယ်။